သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြအလွန်ကူးစက်များနဲ့ Delta မျိုးကွဲ virus ဟာကမ္ဘာတဝန်း၌ COVID-19 ကူးစက်မှုလှိုင်းသစ်များကိုဖြစ်ပေါ်စေခဲ့ပြီးကမ္ဘာမှာ COVID-19 ကူးစက်မှုအခြေအနေကိုပိုမိုဆိုးဝါးစေခဲ့ပါတယ်။အခုတခါမူဟုခေါ်သောကိုရိုနာဗိုင်းရပ်စ်အသစ်ကကမ္ဘာကျန်းမာရေးအဖွဲ့မှတာဝန်ရှိပုဂ္ဂိုလ်များကိုစိုးရိမ်စေနေပါတယ်။မူဟုအမည်ပေးထားသောကိုရိုနာဗိုင်းရပ်စ်အမျိုးအစားအသစ်ဟာအခုရှိနေတဲ့ကာဝယ်ဆေးကိုပိုမိုခံနိုင်ရည်ရှိသည်ကိုကမ္ဘာကျန်းမာရေးအဖွဲ့ကသတိပေးထားပါတယ်။မူကို2020ခုနှစ် January လတွင်ကိုလံဘီယာနိုင်ငံ၌ပထမဆုံးတွေ့ရှိခဲ့ပါသည်။၎င်းမှာယခင်ကူးစက်မှုနှင့်ကာဝယ်ဆေးထိုးခြင်းမှခုခံအားတုံ့ပြန်မှုတစ်စိတ်တစ်ပိုင်းကိုရှောင်ရှားနိုင်တဲ့ကိုရိုနာဗိုင်းရပ်စ်အသစ်မူကွဲကို WHO မှအနီးကပ်စောင့်ကြည့်နေပါသည်။အခုချိန်ထိမူသည် American, Japan နှင့် South Korea အပါအဝင်နိုင်ငံ43နိုင်ငံသို့ပြန့်နှံ့ခဲ့ပြီဖြစ်ပါသည်။ဂျပန်ကျန်းမာရေးဝန်ကြီးဌာနကဇွန်နဲ့ဇူလိုင်လတို့တွင်ပြည်ပမှရောက်ရှိလာသူနှစ်ဦးတွင် Mu variant ရောဂါအသစ်ကိုပထမဆုံးတွေ့ရှိခဲ့တယ်လို့အတည်ပြုပြောဆိုပါတယ်။ယခုအချိန်ထိအတည်ပြုထားသော COVID-19 Mu ပုံစံကွဲရောဂါပိုးသုံးမျိုးကိုပြည်ပမှဝင်ရောက်လာတာဟုတောင်ကိုရီးယားကပြောဆိုပါတယ်။လူထုကြားရောဂါပိုးကူးစက်ခံရခြင်းမရှိသေးဘူးလို့လည်းဆိုပါတယ်။Delta မူကွဲများနဲ့နှိုင်းယှဉ်ပါကဒီမူကိုရိုနာဗိုင်းရပ်စ်ရဲ့အလွန်ကူးစက်နိုင်မှုလွယ်တဲ့အတွက်စိုးရိမ်စရာမူကွဲတစ်ခုဖြစ်လာပါတယ်။မူသည်မားစ်လကတည်းက WHO မှစောင့်ကြည့်ခံနေရတဲ့ပြင်ဆင်မမြောက်ကိုရိုနာဗိုင်းရပ်စ်ရောဂါသစ်ဟုဆိုပါတယ်။ဒီဗိုင်းရပ်စ်ကကာဝယ်ဆေးများကိုပိုမိုခံနိုင်ရရှိကြောင်းအကြံပြုထားသောပြောင်းလဲမှုများစွာရှိတော်လဲ၎င်းကိုအတည်ပြုရန်နောက်ထပ်သုတေသနတွေပြုလုပ်ဖို့လိုတယ်လို့ဆိုပါတယ်။ကျန်းမာရေးဝန်ကြီးရောဘတ်တိုစပီရန်ဇာကအီတလီမှာပြောကြားခဲ့သည်မှာဆင်းရဲသောနိုင်ငံများသည်အထောက်ပံ့များရရှိရန်ရုန်းကန်နေရသဖြင့်ကိုဗစ်ကာဝယ်ဆေးများကိုလူတိုင်းလက်လန်းမမီဘူးလို့ဆိုပါတယ်။
Today there are very strong inequalities between the richest and most advanced countries, which now have very significant vaccination rates and continue to progress. And then there are countries that have fallen behind. The commitment of the Pact of Rome, on which we're working, is to create the conditions for vaccines.
ဒီနေ့ချမ်းသာဆုံးနဲ့အဆင့်မြင့်ဆုံးနိုင်ငံများအကြားအဆင့်နှိပ်နိုင်ငံများအကြားအလွန်ပြင်းထန်သောမညီမျှမှုများရှိနေပါတယ်ယခုအခါအလွန်သီးသန့်ထင်ရှားတဲ့ကာဝယ်ဆေးထုံးလို့များရှိနေတော်လဲဆက်လက်တိုးတက်နေစေဖြစ်ပါれယခုအခါသီးသန့်သာသာကာဝယ်ဆေးထုံးတို့မြင့်မားနေတော်လဲနောက်ကျကြံခဲ့တဲ့နိုင်ငံတွေလည်းရှိနေပါれကျွန်ုပ်တို့လှုံ့ဆော်နေသော Rome သဘောတူညီချက်ရဲ့ဂတိကဝတ်များကကာဝယ်ဆေးဟာလူတိုင်းအတွက်အခွင့်အရေးဖြစ်စေပြီးလူနည်းစုအတွက်အခွင့်အထူးတစ်ခုမဖြစ်စေရန်အခြေအနေများဖန်တီးပေးရန်အတွက်ဖြစ်ပါတယ်။ Mr. Sperenza သည်ထိုနေ့တွင်ပင်ကုလသမဂ္ဂအထူးသံတမန်ဖြစ်သူ Gordon Brown အား US သမ္မတ Biden နှင့်တခြားခုနှစ်ဖွဲ့မှခေါင်းဆောင်များအား American နှင့်ဥရောပရှိကိုယ်တော်များမှ Africa သို့ကာကွယ်ဆေးများအရေးပေါ်ပို့ဆောင်ရန်တောင်းဆိုခဲ့ပါတယ်။ Mr. Brown ကခရစ်စမတ်မှာဖွံ့ဖြိုးပြီးနိုင်ငံတွေကပိုလျံတဲ့ဆေးတစ်ပင်တွေလောက်ရှိမယ်။ဒါကဥရောပနဲ့အမေရိကန်ကအရွယ်ရောက်ပြီးသူတိုင်းတားရရမြောက်ကာဝယ်ဆေးကိုရရှိပြီးဆယ်နှစ်နှစ်အထက်ကလေးတွေအားလုံးကိုဆေးထိုးပြီးရင်တောင်ဒီလောက်ကြံရှိမှာပါ။ Britain ချမ်းမာရေးဝန်ကြီး Nadine Zahawi က Sky News ကိုပြောဆိုရတွင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးပတ်စပို့များကိုယခုလနောက်ပိုင်းတွင်အဓိကနေရာများတွင်makes it be ding me lo pyo su ba de
by the end of September when everyone has had the opportunity to be fully vaccinated for the large venues that could end up you know causing a real spike in infections where we need to use certification process. And I, as does the Prime Minister, want to make sure the whole economy remains open. The worst thing we can do for those
September la konwe lu dai ha lia to mya mya go win yauk nai bu ka wet se a pye song tho bi bi so ra go pya ta ma phit par de ka wet se a pye song tho yan twe a khwin ye ya shi ke par de a thi ma phyu lat mat longan sin mya go thong bu lu de niya re ma yoga po ku set mu re de ke go myin tet la se nai de niya re ma a thong pyu bo ba ဝင်ကြီးချုပ်ကဲ့သို့ပင်ကျွန်ုပ်သည်စီးပွားရေးတစ်ခုလုံးဖွင့်နေဖို့အတွက်ကိုတေချာအောင်ပြုလုပ်လိုပါတယ်။အဲ့ဒီနေရာတွေအတွက်ကျွန်ုပ်တို့အစိုးဆုံးလုပ်နိုင်တဲ့အရာကတော့ဖွင့်လိုက်ပိတ်လိုက်ဖွင့်လိုက်ပိတ်လိုက်ဘူဟာပဲဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့အရွယ်ရလူဦးရေရဲ့80ရာခိုင်နှုန်းနီးပါးသည်အပြည့်အဝကာဝယ်ဆေးထိုးထားတော်လဲလော့ကဒေါင်းခံသတ်ချက်တွေဖြေလျှော့ပြီးတဲ့နောက်တိုင်းပြည်မှာကူးစက်မှုအရေအတွက်ကပြီးခဲ့တဲ့လမှာပုံမြင့်တက်လာတာကိုတွေ့ရှိရပါတယ်ဗြိတိန်သည်လွန်ခဲ့တဲ့24နှစ်အတွင်းအတီဖြူလူနာအသစ် 38,000 နီးပါးကိုမှတ်တမ်းတင်ခဲ့ပြီးတိုင်းပြည်အတွင်းကိုဗစ် -19 ကူးစက်ခံရသူစုစုပေါင်း9သန်းနီးပါးအထိကူးစက်ခဲ့တယ်လို့ဆိုပါတယ်ဗြိတိန်နိုင်ငံသည်ကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်သောနောက်ဆုံးသေဆုံးမှု120ကိုလည်းမှတ်တမ်းတင်ခဲ့ပါတယ်တနိုင်ငံလုံးအတိုင်းအတာဖြင့်သေဆုံးသူဟာ33,300ကျော်ရှိပါတယ်။ Israel ဝန်ကြီးချုပ် Naftali Bennett ကသူတို့နိုင်ငံရဲ့ COVID-19 ကာဝယ်ဆေးထိုးပေးနှုန်းမှုကိုချီးကျူးခဲ့ပါတယ်။ဒါကဂျူအာလာရဲ့ရာသီမတိုင်းမီတိုင်းပြည်အားလော့ကဒေါင်းအပြေအဝပြုလုပ်ရန်အတွက်ရှောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်။
Of dash and Sager Bahagaz itotsaa shel avoda kasha.
The fact that there is no lockdown this holiday is a result of very hard work by everyone who sits around this table and tens of thousands of medical staff who have worked very hard for almost 2 years. The strategy of soft containment, which preserves the economy side by side with a variety of other measures to contain the infections, side by side with the booster which we have decided upon, it looks like the strategy...
The ala ye ma lockdown ma shi de so de a che ka lu dai ga yan chou sa de a lou ya la chang ba.စပွဲပွဲမှာထိုင်ပြီးနှစ်နှစ်နီးပါးအလွန်ကြိုးစားခဲ့သောကျန်းမာရေးဝန်ထမ်းပေါင်းများစွာကြောင့်မှာယောဂါကူးစက်မှုကိုထိန်းချုပ်ရန်တခြားအစီအမံမျိုးစုံနဲ့အတူစီးပွားရေးကိုဘေကျင်းရှင်ထိန်းထားသည့်ပျော်ပြောင်းသောထိန်းချုပ်ရေးမဟာဗျူဟာကကျွန်ုပ်တို့ရဲ့ဆုံးဖြတ်ထားတဲ့ဘူစတာကာဝယ်ဆေးနဲ့ဘေကျင်းကပ်၍ဤနီးဗျူဟာသည်အောင်မြင်လိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့ဒါကိုကျွန်တော်တို့ကျေနပ်နေလို့မရပါဘူးMr. Bennett ကကက်ဘိနက်အစည်းအဝေးတစ်ခုတွင်အစ္စရေးလူမျိုး 1.5 သန်းသည်ယခုတားရကာဝယ်ဆေးထိုးပြီးကြောင်းပြောကြားခဲ့ပါသည်
2.5 million Israeli are already vaccinated with the third vaccine and this is in a situation when most of the world has not yet made up its mind
အစ္စရေးနှသံခွဲကန်သည်တားရကာဝယ်ဆေးဖြင့်ကာဝယ်ဆေးထိုးထားပြီးဖြစ်ပါတယ်ပြီးတော့ဒါကကဘာကြီးကအများစုဘာလို့ရမလဲဆိုတာကိုစိတ်ထဲမဆုံးဖြတ်ရသေးတဲ့ခြေနေတစ်ခုမှာရှိနေစင်မှာဖြစ်ပါတယ်ရုရှားသည်လွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှု19,000နီးပါးကိုအတည်ပြုခဲ့ပြီးတနိုင်ငံလုံးအတိုင်းအတာအရကူးစက်မှု9သန်းရှိကြောင်းတရားဝင်စောင့်ကြည့်ရေးနဲ့တုံ့ပြန်ရေးစင်တာကပြောဆိုပါတယ်နိုင်ငံရဲ့သေဆုံးသူဦးရေသည်800နီးပါးအထိတိုးလာပြီးလူပေါင်း 38,600 အထိဖြစ်လာခဲ့ပါတယ်နယ်သာလန်နိုင်ငံတွင်COVID-19 ကန့်သတ်ချက်များအားဆန့်ကျင်ရန်လူပေါင်းထောင်ပေါင်းများစွာသည်အက်စတဒမတစ်ဆင့်ချီတက်ခဲ့ကြပါသည်။စန္ဒပြသူများသည်မြို့တော်ရဲ့ကြော်ကြားသောဒမ်စကွဲတွင်စူဝေးချီတက်ကာကာဝယ်ဆေးထိုးလက်မှတ်ကိုဖယ်ရှားပေးပါလူလတ်မှုစသည့်စာတမ်းများဖြင့်ချီတက်ခဲ့ပါသည်။နယ်သာလန်ဆိုပါသည်လော့ကဒေါင်းကန့်သတ်ချက်အများစုကိုဖြေလျှော့ပေးခဲ့ပါသည်။ဒါပေမဲ့ကျောင်းတွေအပြင်မှာ social distancing စီမင်းတွေရှိနေပါသေးတယ်။ September 19ရက်နေ့တွင်ဆုံးဖြတ်ချက်များကိုပြန်လည်သုံးသပ်ဖို့မျှော်လင့်နေပါတယ်။ Netherlands မြို့သားကျန်းမာရေးအာဏာပိုင်ကခန့်မှန်းချက်အရတိုင်းပြည်အတွက်အသက်18နှစ်နဲ့အထက်လူ85ရာခိုင်နှုန်းသည်ကာဝယ်ဆေးအပြည့်အဝရရှိထားပြီလို့ဆိုပါတယ်။အပတ်စဉ်ကူးစက်မှုသည်နှစ်ပတ်ကြာတည်ငြိမ်ခဲ့ပြီးကူးစက်မှုသည်လူတစ်သိန်းတွင်တရားခန့်ရှိခဲ့ပါတယ်ဒါကຫນွေရသည်အားလရဲ့များပြီးတဲ့နောက်ចောင်းများပြန်ဖွင့်ပြီးတဲ့ချိန်မှာဖြစ်ပါတယ် သင်ဘာသာစကားဖြင့် COVID-19 ကူးစက်ရောဂါအားတုံ့ပြန်ရန်လက်ရှိကျန်းမာရေးနှင့်ပံ့ပိုးမှုအစီအမံများအတွက် sbs.com.au/coronavirus မှာသွားရောက်ကြည့်ရှုလို့ရပါတယ်SBS သတင်းဌာနက Aslam Ghalib ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ